ရုတ်သမရရှီကျင်ပင်နဲ့ကျူဘာသမရမီဂယ်ဒီယက်စ်ကနဘာမူဒက်စ်တို့ပထမဆုံးအချိန်ဖြစ်တဲ့ဘေကျင်းမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံအပြန်အလှန်ထောက်ကူပေးမှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံနေနဲ့ဒေသရင်းနိုင်ငံတကာကိစ္စရပ်တွေမှာကျူဘာနဲ့ပူးပေါင်းဆောင်ရွက်ခိုင်မာမှုရှိစေဖို့အတွက်ညှော်လင့်ထားကြောင်းကျူဘာသမရကိုတရုတ်သမရကပြောပါတယ်။ကိုနီကိုဟန်နဲ့ဆိုရှယ်လစ်စနစ်ထူထောင်တဲ့လမ်းမှာနှစ်နိုင်ငံလက်တွဲဆောင်မှာဖြစ်ကြောင်းသမရရှိရဲ့ပြောကြားချက်ကိုကိုကာဘီလက်တရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။နိုင်ငံခေါင်းဆောင်နှုတ်ရဲ့တွေ့ဆုံပွဲမှာတခြားနိုင်ငံတွေအရေးနဲ့အထူးကိစ္စရပ်တွေဆွေးနွေးမှုရှိမရှိတော့တရုတ်အစိုးရတင်းတွေကဖော်မပြပါဘူး။ကျူဘာသမ္မတ DS Channel ရဲ့အခုတရုတ်ခီးစဉ်ကိုကျင်ကိုဗစ်ကာယောဂါကာလအတွင်းလူချင်းတွေ့ဆုံမှုတွေပိတ်ပင်ထားရကနေအခုလူချင်းတွေ့ဆုံဆက်ဆံမှုတွေကိုစတင်မှုအတွက်တရုတ်အစိုးရကကြိုးစားတော့မယ့်အရေးအခြေတွေတွေ့လာရပါတယ်။တရုတ်သမ္မတရှီချင်ပင်ကလက်ရှိအာဏာရကွန်မြူနစ်ပါတီမှခေါင်းဆောင်ဖြစ်နေဆက်ပြီးတော့ရပ်တည်နိုင်ဖို့အတွက်အရင်တပ်မတ်သမ္မတတတန်းကိုပယ်ဖျက်ခဲ့တယ်လို့ဒီလအစောပိုင်းကဘေကျင်းကိုလာရောက်တဲ့ဂျာမနီဝန်ကြီးချုပ်အိုလပ်ရှော့စ်နဲ့တွေ့ဆုံခဲ့ပြီးတော့အင်ဒိုနီးရှားနိုင်ငံက G20 ထိပ်သီးအစည်းအဝေးနဲ့ထိုင်းက APEC ထိပ်သီးညီလာခံကိုပါတက်ရောက်ခဲ့တာဖြစ်ပါတယ်။လာမယ့်သတင်းပတ်သက်မှာလည်းမွန်ဂိုလီးယားသမ္မတနဲ့ဥရောပကောင်စီအကြီးအကဲ Charles Michel တို့ဘေကျင်းကိုလာရောက်ကြမှာဖြစ်ပါတယ်။ကျူဘာသမ္မတ DS Channel ကတော့တရုတ်ကိုမသွားခင်မှာရုရှားနိုင်ငံမော်စကိုကိုသွားရောက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။